ကျမကစုမော်ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာမျှတမှုမရှိဘူးဆိုပြီးအဓိကတိုက်ခံပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွင့်လင်းမြင်သာမှုမရှိသလိုတရားမျှတမှုမရှိဘူးလို့ပြည်ခိုင်ဖြိုးပါတီအစိုးရခေါင်းဆောင်တွေကဒီကနေ့နေပြည်တော်ပါတီဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာဝေဖန်လိုက်ကြတာပါ။ကော်မရှင်အနေနဲ့တီးခြားလွတ်လပ်ပြီးအမိခိုကင်းကင်းမရက်တည်နိုင်ဘူးဆိုရင်တိုင်းပြည်ရဲ့တည်ငြိမ်မှုကိုပါထိခိုက်နိုင်တယ်လို့လည်းပါတီပြောခွင့်ရသူတဦးဖြစ်တဲ့ဦးသိန်းထွန်းဦးကပြောဆိုသွားပါတယ်။ဒီစ
ီရအမိဘာနဲ့ပြရပါမယ်။ဗိုင်းရပ်စ်ဝင်ပြီးတော့ကျွန်တော်တို့လုပ်ဝင်ပြန်ဆိုလို့ရှိရင်တော့ဘယ်လိုမှတရားမမြတ်တာနေပါဘူး။ဘာဖြစ်လာနိုင်တယ်ဆိုလို့ရှိရင်နိုင်ငံသားအုပ်ကြီးဖြစ်လာတဲ့အတွက်ဒီနိုင်ငံသားဝယ်ဆက်ရခြင်းကမဲမပေးလိုက်ရတဲ့အတွက်ဘယ်လိုလဲတော့ကိစ္စမျိုးဖြစ်ပြီးတော့အစည်းအဝေးအချိန်ဖြစ်လာနိုင်တဲ့နေရာရှိပါတယ်။အဲ့ဒီလိုရှိလာတဲ့ဆိုလို့ရှိရင်အခုကျွန်တော်တို့နိုင်ငံပါတီတွေကပြည်ထောင်စုတောင်းဆိုတော့လက်ညှိုးချထားတော့တောင်းစီပုဂ္ဂိုလ်များရဲ့တောင်းစီတာဖြစ်တဲ့ဆိုတဲ့အကြောင်းကျွန်တော်အနေနဲ့ဒီနေရာမှာရှင်းလင်းပြချင်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာပြည်ခိုင်ဖြိုးပါတီအပါအဝင်နိုင်ငံရေးပါတီတွေရဲ့အကြံပြုချက်တွေနဲ့ဆွေးနွေးမှုတွေကိုလစ်လျူရှုထားတဲ့အတွက်ရွေးကောက်ပွဲမှာတရားမျှတမှုရှိရေးတက်မတော်ကိုပါအကူအညီတောင်းခဲ့ရတယ်လို့လည်းပါတီတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်ရင်မင်းမြင့်စွေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီအိမ်ဝင်စာရ
ေးဒီမှုတွေကတော့တော်တော်ကျွန်တော်တို့ကနိုင်ငံရေးပါတီတွေတော့ဆွေးနွေးပြီးတော့ပါတော့သူသိတင်လာရေးမေးခဲ့တာတွေကိုနိုင်ငံရေးပါတီတွေအပေါ်မှာတော့ပြန်ဖို့ပေါ့ဖြည့်ရှင်းပေးမှုစိတ်တည်တဲ့အခြေအနေရောက်လာဆိုဒါပေမဲ့ရောက်လာတဲ့အချိန်မှာပဲပေါ့ပြန်ပြီးတိုးအတန်းတွေကိုပြန်ပြီး feedback မလုပ်တဲ့ပိတ်ဆံချက်တွေပေါ့သူတို့ရဲ့စောင့်သက်ချက်ဒီဥပဒေထုတ်ပြန်တာလေတက်တက်ထိဆုံးဖြစ်နေရတယ်ပုံပြီးချင်းချက်တာဒါကြောင့်ပါတီလက်ရှိအပါအဝင်ပေါ့ဆက်ပြီးတော့မှာနိုင်ငံရဲ့သက်သက်ပြီးတော့မှာတိကျအဖွဲ့ဟိုခိုင်သွားတဲ့ပေါ့တိကျအဖွဲ့ကြီးဖြစ်တဲ့တက်တော်ရဲ့အကြီးအကဲကိုပိတ်ဆံဖို့တောင်းပေးဒီတော့ဒီရွေးကောက်ပွဲကတမန်တမန်ကြားတာလေရွေးကောက်ပွဲဖြစ်စေခြင်းလို့ဖြစ်ဖို့အတွက်ပေါ့နော်ဒါကဘာရောက်ဖြစ်ဆိုပြီးတော့ပြောတယ်ဒီမှာဒီမှာတော့ပတ်ရအောင်ဖြစ်တယ်ဒီလိုမျိုးသာတော့တိတူရှိရတယ်များပါနဲ့အရေးပေါ်အခြေအနေဆိုတော့မဖြစ်ပါဘူးလို့ပြောနိုင်တယ်
ပြည်ခိုင်ဖြိုးပါတီနဲ့နိုင်ငံရေးပါတီ30ကျော်တို့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာတော့ရွေးကောက်ပွဲမှာမျှတမှုမရှိခဲ့ရင်တက်မတော်ကဆောင်ရွက်ပေးနိုင်တာရှိမရှိဆွေးနွေးခဲ့တယ်လို့လည်းတက်ရောက်သူတွေကပြောပါတယ်။ဒီကနေ့မှာပြည်ခိုင်ဖြိုးပါတီကရွေးကောက်ပွဲနောက်ဆက်တွဲမတိမငိမ့်အခြေအနေတွေဖြစ်မှာကိုသတိပေးခဲ့တဲ့အပေါ်မှာသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်
။အဓိကသူတို့ message ပေးခြင်းတာကတော့ဒါအရေးပေါ်အခြေအနေဖြစ်ကောင်းဖြစ်နိုင်တယ်ဒီခါကျရင်လူတို့ကဟိုဖိလိုက်ရင်ကြွမှာပဲတို့ဘာလို့ညာတို့ဒါဒီလဲအဲသူလျှောက်ပြောသွားတယ်ပြောသွားတော့အဲ့ဒီအပေါ်မှာဟိုသုံးသက်ကြည့်ရဲ့သူဟာသူတို့တွေကပေါ့နော်ဟိုရွေးကောက်ပွဲတစ်ခုကိုဝင်ဖို့အတွက်သူတို့ကိုသူတို့ယုံကြည်မှုမရှိတဲ့နဲ့ဟိုစစ်တပ်ကနေပြီးတော့မှဝင်ပြီးတော့မှဟိုအာဏာသိမ်းပြီးတော့မှရွေးကောက်ပွဲလုပ်ပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုတဲ့ပုံမျိုးတော့တွေ့နေရတယ်အဲသူတို့သဘောမချဘူးပါညာဆိုဥပဒေနီးလမ်းနဲ့ဒီဖွဲ့စည်းပုံအခြေခံအောက်မှာတည်ရဲဥပဒေတွေအောက်မှာသူတို့လုံးလို့ရတဲ့ဟာတွေရှိတယ်အဲ့ဒီတိုင်းကိုသူတို့ကသွားရမယ
်နိုင်ငံရေးလေးလာတုံးသက်သူပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့မကျေနပ်မှုတွေကိုနိုင်ငံရေးအရသာဖြေရှင်းတင်တယ်လို့မြင်ပါတယ
်ဒီနိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်အပေါ်မှာယုံကြည်မှုမရှိရင်မကျေနပ်ရင်သူတို့လက်ရှိဒီအခြေခံဥပဒေရဲ့ဘောင်အတွင်းမှာပေါ့သူတို့လုံနိုင်တာတွေရှိပါတယ်အဲ့ဒါကဒီပြောင်းလို့ရွေးကောက်ပွဲကော်မရှင်ကပြောင်စုအဖွဲ့အစည်းတည်းဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီပြောင်စုအဖွဲ့အစည်းကိုဒီဆွဆွဲပစ်တင်တဲ့ကိစ္စမျိုးပေါ့နော်ဆွဆွဲပစ်တင်တဲ့ကိစ္စမျိုးလွတ်တော်တွေကနေတဆင်သူတို့လုပ်လို့ရပါတယ်အဲ့ဒါကလုံထုံးလုံနီးရတော့တမရကိုဆွဆွဲပစ်တင်တဲ့နီးနဲ့လောက်တာပေါ့နော်အမှန်ကတကယ်တမ်းသူတို့လုပ်တင်တာအဲ့ဒီနီးကိုလုပ်တင်တာပေါ့အဲ့ဒီလိုမဟုတ်ဖဲနဲ့တက်မတော်ကာဝေးဦးကြီးချုပ်ကိုသွားပြောတယ်ဆိုတော့ဒီလိုသွားလုပ်တဲ့ပါတီတွေအတွက်လည်းပြောမယ်ဆိုရင်တော့ဒါနိုင်ငံရေးသက်ခါကြတာပေါ့ဗျာ
။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာရှင်ပြိုင်မှုပြည်ခိုင်ဖြိုးပါတီကအငိမ့်စားတက်မတော်သားတချို့အပါအဝင်ကိုယ်စားလှယ်လောင်းတထောင်ကျော်အမည်စင်ရင်တင်သွင်းထားပါတယ်။ကိုယ်စားလှယ်လောင်းတွေဟာတိုင်းရင်းသားမဟာမိတ်ပါတီတွေရဲ့မဲဆန္ဒနယ်မြေတချို့ကနေလွဲလို့မဲဆန္ဒနယ်မြေ300နီးပါးမှာရှင်ပြိုင်သွားမယ်လို့လည်းကြေညာထားပါတယ်ရှင်။ကျွန်မစုမမ